ိန္ဒိယမြန်မာနယ်စပ်တစ်ချောက်လွတ်လပ်စွာလှုပ်ရှားသွားလာခြင်းကိုဖျက်သိမ်းပြီးနယ်စပ်ချက်စီယုခတ်တာကိုအပြီးတက်ဖို့ပြည်ထောင်စုအစိုးရပြည်ထောင်ဝင်ကြီးဌာနကိုတိုက်တွန်းထားကြောင်းမဏိပူရပြည်နယ်ဝင်ကြီးချုပ်ဘီရန်စင်းကစနေနေ့မှာပြောလိုက်ပါတယ်လွတ်လပ်စွာလှုပ်ရှားသွားလာခြင်းအရာအိန္ဒိယမြန်မာနယ်စပ်နှစ်ဖက်အနီးမှာနေထိုင်ကြတဲ့သူတွေဟာဆောင်ရွက်စာတမ်းမပါဘဲနှစ်ဖက်နယ်စပ်ကို10မိုင်နီးပါးထိဝင်ထွက်သွားလာခြင်းပြုထားတာပါလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်စပ်ကိုစနစ်တကျအဆောင်ချက်ချထားမယ်အစားနယ်စပ်မြင်းတုံညအမှတ်မှာတက်ဖြန့်ထားမယ်အစားအိန္ဒိယပိုင်နယ်ထဲ၈မိုင်၉မိုင်လောက်အတွင်းထဲကြမှာနေကြအဆောင်ချထားတာကိုတွေ့ရတယ်လို့မဏိပူဝင်းကြီးချုပ်ကပြောပါတယ်။တရမဝင်ရွှေပြောင်းနေထိုင်သူတွေဝင်လာမှုကိုအစိုးရအနေနဲ့ဆက်လက်ကင်တွယ်ဖြေရှင်းသွားမှာဖြစ်ပြီးအိန္ဒိယမြန်မာနယ်စပ်ကိုပြည်ပစုံအောင်ကာယံထားဖို့လိုအပ်ကြောင်းသတင်းတောက်တွေကိုမဏိပူဝင်းကြီးချုပ်ကပြောကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာရေးသားကြပါတယ်။မကြသေးမီကဖြစ်ခဲ့တဲ့မဏိပူပြည်နယ်အတွင်းလူမျိုးရေးပဋိပက္ခတွေနောက်ကွယ်မှာမြန်မာနိုင်ငံကတရမဝင်ရွှေပြောင်းနေထိုင်သူတွေပါဝင်နေဆိုပြီးဆွဆွဲမှုတွေဖြစ်ပေါ်နေတာပါ။အိန္ဒိယရဲ့မဏိပူရပြည်နယ်ဟာမြန်မာနိုင်ငံနဲ့242မိုင်နယ်နိမိတ်ချင်းထိစပ်နေပါတယ်။လေလကြော်ကြားခိုက်ရန်ဖြစ်ပွားမှုတွေရဲ့အကြောင်းရင်းတွေထဲမှာတစ်တော်ပြုံးတိမှုတရမဝင်ဘိန်းဆိုင်ပြိုးမှုတွေကြောင့်အပြင်မြန်မာနိုင်ငံကနေတရမဝင်ရွှေပြောင်းလာနေထိုင်သူတွေကြောင့်မဏိပူပြည်နယ်အတွင်းကခရိုင်တချို့မှာလူမျိုးစုတွေရဲ့လူဦးရေတရှိမှုအချိုးအစားပြောင်းလဲလာတာကြောင့်ဖြစ်တယ်လို့ကတဲ့အဖွဲ့တွေကဆွဆွဲကြတယ်လို့မြန်မာနိုင်ငံဘက်ကနေစစ်သွေးကြော်ရီစီလက်နက်တွေထောက်ပံ့နေတယ်လို့လဲဆွဆွဲနေကြတာဖြစ်ပါတယ်။